အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားမှာသဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖို့ဆွေးနွေးလိုတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်အစ်မရခန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီစီကိုစာတစောင်ရေးသားလိုက်ပါတယ်။မိုဒီအိန္ဒိယဝန်ကြီးချုပ်ဖြစ်ဒုတိယသက်တမ်းထပ်ပြီးတော့အရွေးခံရတဲ့ပုံမှာဝမ်းမြောက်တဲ့အကြောင်းတောက်ကြနေတဲ့ကောင်ပေးပို့တဲ့စာထဲမှာပါကစ္စတန်ဝန်ကြီးချုပ်ခန်ကရေးသားခဲ့ပြီးတော့အငင်းပွားပဲကာရှမီးယားဒေသရေးနဲ့ဆက်ဆက်နေတဲ့ကိစ္စတွေအပါအဝင်ပြဿနာအလုံးကိုဖြေရှင်းလိုတဲ့အကြောင်းခန်ကရေးသားခဲ့တယ်လို့တင်းနေမှာဖော်ပြနေကြပါတယ်။စီအမွေတည်မှုကိုကုညီဖြည့်ရှင်းဖို့နဲ့ဒေသတွင်းဖွံ့ဖြိုးတိုးတက်မှုတွေအတွက်နှစ်နိုင်ငံဆွေးနွေးညှိနှိုင်းပြီးမှဖြည့်ရှင်းမှဖြစ်မယ်ဆိုပြီးတော့ခန့်ကထည့်သွင်းရည်သားထားတာပါ။တောင်အာရှဒေသတွင်မှာနေကြင်းနဲ့ကြည်ကျင်းမှုကိုပါကစ္စတန်ကလိုလားတဲ့အကြောင်းဒါမှဒီဒေသတစ်ခုလုံးတိုးတက်နိုင်မယ်လို့လည်းသူကထည့်ပြီးတော့ရည်သားထားပါတယ်။နောက်တစ်ပတ်မှာကာဂျစ်စတန်မြို့တော်ဘစ်ကက်မှာကျင်းပမယ့် Shanghai Cooperation Organization SCO အစည်းအဝေးမှာပါကစ္စတန်ဝန်ကြီးချုပ်ခန်းနဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကတွေ့ဖို့အစီအစဉ်မရှိဘူးလို့တော့အိန္ဒိယတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာလည်းဆွေးနွေးဖို့ကမ်းလှမ်းချက်တွေကိုအိန္ဒိယဘက်ကငြင်းဆန်ခဲ့ပြီးတော့တွေးဆဆွေးနွေးတာတွေမလုပ်ခင်မှာနေဆက်ကတိုက်ခိုက်မှုတွေရပ်ဖို့ပြောဆိုထားတာပါ။